Burmese.
Mingla ba che. PO American San ya 2019 ku ne malat 22 ya jazabri ni nyat ni 6 nai kwe ka ni 9 nai thi season 2 ku American Piran su myo raw Washington DC ka ni dai yai tou lwe ni ba bi. Line meter 18 19 25 ro ka ni na sin nai ma le shin. ကျမခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
ကျွန်တော်အောင်လင်းပါဒီညနေနားဆင်မဲ့သတင်းတွေမှာတော့နယူးဇီလန်မှာမွတ်စလင်ဝတ်ပြုသူ50လောက်ပြစ်ခတ်တပြက်ခံခဲ့ရပြီးသတင်းတစ်ပတ်ပြည့်တော့မယ့်ချိန်မှာပဲတက်ခတ်ရေးသုံးသနတ်တွေကိုတားမြစ်ဖို့ဝန်ကြီးချုပ်ကကြေညာပါတယ်ရွန်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေအတွက်မြန်မာစစ်တပ်အကြီးအကဲကိုတန်းခတ်အရေးယူဖို့အမေရိကန်ထက်တော်မတ်တွေကတိုက်တွန်းနေပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မမျှတစင်အောင်နဲ့အတူကြေညာပေးတော့မှာပါ
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေအပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်အတွင်းမင်းပြားနယ်မြောက်ဦးမြို့နယ်အစပ်မှာမြန်မာတပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့စစ်ရေးလှုပ်ရှားမှုတွေကြောင့်ဖုန်ကြီးကျောင်း၃ကျောင်းမှာခိုလုံလာကြတဲ့ရွာသား3000ဝန်းကျင်ရှိနေတယ်လို့ရွှေဖောင်တင်ကြားဆရာတော်ကမိန့်ပါတယ
်။ဘုံကျုံကြီးမှာဆက်ရှင်ဝန်ထုံးကျော်အမေရိကန်ကျောင်းရဲ့ပရိသတ်တွေကိုကျောင်းရဲ့အခုလုံးကတန်းရောက်မှာကိုစိတ်ချမ်းသာကိုသူ့က
ိုပါရခိုင်ပြည်နယ်ဘက်ကဒေသခံတွေရဲ့လုံခြုံရေးစိုးရိမ်ကြောင်ကြရမှုတွေနဲ့အတူဒီကနေ့နေပြည်တော်မှာငြိမ်းချမ်းရေးဗဟိုဌာနနဲ့အပြည့်ရစာချုပ်လက်မှတ်မထိုးရသေးတဲ့လက်နက်ကိုင်အဖွဲ့တွေတွေ့ဆုံကြမှာရမှာတော့အဖြူရောင်နယ်မြေဖြစ်တဲ့ရခိုင်ပြည်နယ်မှာလက်နက်ကိုင်အဖွဲ့တွေအခြေချနေတာဟာလုံခြုံရေးကိုချိန်ချောက်တာဖြစ်လို့ထိုက်တဲ့နယ်လုံခြုံရေးအတွက်ဆောင်ရွက်ပေးနေတာဖြစ်တယ်လို့ငြိမ်းချမ်းရေးကော်မရှင်အကြီးအကဲကပြောလိုက်တာကိုလည်းနားဆင်ရမှာပါ။နောက်ပိုင်းမှာတော့အိန္ဒိယချင်းထိုင်းနိုင်ငံမှာလာမယ့်တနင်္ဂနွေနေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာစစ်တပ်ကိုဆန့်ကျင်တဲ့တောင်ပိုင်းကလူတွေမဲပေးကြမယ်လို့မျှော်လင့်ထားကြောင်းကိုလည်းသိကြရမှာပါ။အခုရင်ဆုံးတော့ကြာသာပတိနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မမျှသင်အောင်တို့ပြောပြပါမယ်ရှင်။
နယူးဇီလန်နိုင်ငံ Christchurch မြို့မှာမွတ်စလင်ဝတ်ပြုသူ50လောက်ပြစ်ခတ်တပြက်ခံခဲ့ရပြီးတရင်တစ်ပတ်ပြည့်တော့မဲ့အချိန်မှာပဲတက်ခတ်ရေးသူစင်မီအော်တိုမက်တစ်နဲ့အော်တိုမက်တစ်ရိုင်ဖယ်တွေကိုတားမြစ်ဖို့ဝန်ကြီးချုပ်ဂျက်ဆင်ဒါအာရန်ကကြေညာလိုက်ပါတယ်။ဒီနေ့ဝါလန်တန်မြို့မှာဝန်ကြီးချုပ်ကတားမြစ်ချက်ကိုကြေညာရမှာတော့ကြီးစံအမြောင်များတက်ပြနေတဲ့ခြေကတ်တွေတာမန်ရိုင်ဖယ်တနက်တွေကိုချင်းမိုးရိုင်ဖယ်တွေလိုပြစ်ခတ်နိုင်အောင်ပြောင်းလဲနိုင်နေခရီးရီကိုရောင်းချဝင်လဲပိတ်လိုက်တာပါလက်ရှိရှိနေပြီးသားအလားတူတနက်တွေကိုပြန်လဲအနံ့နိုင်မို့လက်နက်တွေပြန်လဲဝယ်ယူမဲ့အစီအစဉ်ကိုလည်းဝန်ကြီးချုပ်ကကြေညာလိုက်ပါတယ်လက်နက်ကင်ဆောင်ခွင့်ကတ်တမင်းကိုတော့ဧပြီလလယ်မှာလွတ်တော်ယူပြီးပြန်လဲကျင်းပတဲ့အခါအတည်ပြုနိုင်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ပြီးခဲ့တဲ့တောက်ချန်နေ့မလ15ရက်နေ့မှာတော့အန်နူဝါနဲ့လင်းဝပလီနှစ်ခုမှပြစ်ခတ်မှုတွေအတွက်အသက်28နှစ်အရွယ်ဩစတြေးလျနိုင်ငံသားဘရန်ဒန်ဟဲရစ်တရန်ကိုတော့လူသတ်မှုနဲ့ဆွဲချက်တင်ထားတာပါလူယူမျိုးသားရေးဝါဒီ2ဖြစ်ကြီးညာထားတဲ့တနသမားကိုတိုက်ခိုက်မှုဖြစ်ပြီးနောက်တစ်နေ့ရုံထုတ်တဲ့အချိန်မှာတော့အပြစ်ရှိကြောင်းဝန်ခံခဲ့တာမျိုးတော့မရှိပါဘူးဒီချိန်ထဲမှာပဲတိုက်ခိုက်မှုအတွင်းသေဆုံးသူ50ထဲကတချို့ကိုဒီနေ့မှလည်းထပ်မံမြင်မြင်သိကြိုခဲ့ပါတယ်ရဲတပ်ဖွဲ့ကတော့သေဆုံးသူ50ဆုံးကိုဘယ်သူဘယ်ဝါဖြစ်ကြောင်းတင်ဝင်အတည်ပြုပေးခဲ့ပြီးအလောင်း20ကိုလည်းတချို့ကိုမိသားစုထံလွှဲပြောင်းပေးထားပါတယ်အစ္စလမ်ဘာသာထုံးနှံစင်လာရတည်ဆုံးသူကိုတတ်ဆင်ပြီးတက်နံ့တဲ့များအများဆုံးတကြိုလေးရှိတဲ့အတွက်ကြံ့ကြံ့မှုတွေကြုံနေရတဲ့ပေါ်သက်ဆိုင်ရာမိသားစုဝင်တွေသက်စိတ်မသက်မသာဖြစ်ခဲ့ကြရတာပါမနက်ဖန်တောက်ချာနေ့မှာပြန်လဲဖွင့်လှစ်ပြီးဝပြုဝဲတွေချင်းပေါ့ကိုစီစဉ်ထားတဲ့အန်နူဝါပလီမှာတော့လူပေါင်းထောင်ချီတက်ရောက်မယ်လို့လည်းခန့်မှန်းထားကြပါတယ်
ဥရောပတမကအီးယူကနေဗြိတိန်ခွဲထွက်နိုင်ရေးဆက်လက်အပြေရှာဖို့အတွက်အချိန်3လတိုးပြီးဖို့ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့ကအီးယူခေါင်းဆောင်တွေကိုဗြိတိန်ဝန်ကြီးချုပ်ထရီဆာမေကတောင်းဆိုနေပါတယ်။အီးယူကနေဗြိတိန်ထွက်ဖို့အစောပိုင်းတုန်းကသတ်မှတ်ထားတဲ့မလ29ရက်ထက်နောက်ဆုတ်ပြီးဖို့အဆိုကိုအတည်ပြုနိုင်ဖို့အီးယူအဖွဲ့ဝင်28ယောက်ရဲ့ထောက်ခံမှုကိုလိုအပ်တာပါ။ဒီရေးနဲ့ပတ်သက်ပြီးနောက်ပတ်မှာမဲခွဲဆုံးဖြတ်မှာမဟုတ်ဘူးလို့ယူဆကြပါတယ်။ဒီကနေ့ EU စီဝေးကိုဝန်ကြီးချုပ်မေကိုတိုင်မသွားရောက်ပြီးဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စီကိုသူ့ရဲ့တောင်းဆိုချက်တွေနဲ့စာတစောင်ရေးသားခဲ့ပါတယ်။ဗြိတိန်နဲ့ EU ညှိနှိုင်းကိုယ်စားလှယ်တွေနှစ်နှစ်ကြာဆွေးနွေးပြီးသဘောတူထားတဲ့အချက်တွေကိုအတည်ပြုဖို့နောက်တစ်ပတ်မှဗြိတိန်လွှတ်တော်ကမဲခွဲဆုံးဖြတ်မှတာဒီလိုရက်တိုအချိန်တိုးပေးနိုင်မှာဖြစ်ကြောင်းတက်စ်ကတုံ့ပြန်ပါတယ်။ဗြိတိန်ဆိုရနဲ့ EU ခေါင်းဆောင်တွေကြားနှစ်နှစ်လောက်အချိန်ယူညှိနှိုင်းသဘောတူထားတဲ့သဘောတူညီချက်တွေအပေါ်ဗြိတိန်ပါလီမန်မှာနှစ်ကြိမ်ပယ်ချခဲ့တယ်လို့သဘောတူညီချက်အသင့်မဟုတ်ရင်ထပ်ပြီးမဲခွဲခွင့်မပေးဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌကပြောကြားထားပါတယ်။ဗြိတိန်လွှတ်တော်အမတ်တွေအနေနဲ့ရွေးချယ်စရာနှလမ်းမင်းရှိတဲ့အကြောင်းအမတ်တွေအနေနဲ့ဒီသဘောတူညီချက်ကိုထောက်ခံရင်ထောက်ခံမထောက်ခံရင်ဘာသဘောတူညီချက်မှချမှတ်တာမရှိဘဲနဲ့ EU ကနေဗြိတိန်ခွဲထွက်ဖို့ဆက်လက်လှုံ့ဆော်သွားမယ်အကြောင်းဝန်ကြီးချုပ်မေကမနေ့ဗုဒ္ဓဟူးညမှာပြောဆိုသွားပါတယ်။
စီးရဲနိုင်ငံရှေ့မြောက်ပိုင်းက IS Islam ဆွေးနွေးတွေနောက်ဆုံးခြေကုပ်ယူထားတဲ့ဘက်ကုစ်မြို့လယ်မှာစစ်သွေးကြွတွေမိုင်းတွေပောက်ခွဲပစ္စည်းတွေကိုအမေရိကန်ကပံ့ပိုးထားတဲ့တပ်ဖွဲ့တွေစတင်ရှင်းလင်းနေကြပါပြီ IS တပ်ကိတ်သမားတွေထိန်းချုပ်ထားတဲ့နယ်မြေကိုစီးရဲဒီမိုကရက်တစ်တပ်ဖွဲ့ SDF ကသိမ်းပိုက်လိုက်ပြီးနောက်တစ်နေ့မှာပဲနယ်မြေရှင်းလင်းမှုတွေစတင်လိုက်တာပါစစ်သွေးကြွတွေရဲ့အမကန်နယ်မြေကိုထိန်းချုပ်နိုင်ခဲ့တဲ့အတွက် IS အဖွဲ့အတွက်အဓိကထိုးနှက်ချက်ဖြစ်ခဲ့ကြောင်းလည်းတာဝန်ရှိသူတွေကပြောဆိုကြပါတယ်IS ဖွဲ့ရဲ့နောက်ဆုံးအမကန်နယ်မြေကိုအင်ကန်နေကတင်ပြရမှာရာနဲ့ချီတဲ့ဒဏ်ရာစစ်သွေးကြွတွေပါဝင်1,500လောက်ထိလက်နက်ချခဲ့တဲ့အကြောင်းလဲ STF တာဝန်ရှိသူတွေကပြောဆိုကြပါတယ်အဲစစ်သွေးကြွတွေကြန့်ရှိနေနိုင်သလိုအကျဉ်းသားတွေတရားခံတွေကိုဖမ်းထားနိုင်တဲ့အကြောင်းလဲ STF တာဝန်ရှိသူတွေကသတိပေးထားကြတာပါအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကတော့ IS အကြမ်းဖက်အုပ်စုကိုအပြီးသက်ချေမှုန်းနိုင်မှုဆက်လက်ကြိုးပမ်းနေဆဲဖြစ်တဲ့အကြောင်းမနေ့ကပဲပြောဆိုထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ IS ထိန်းချုပ်ထားတဲ့နောက်ဆုံးနယ်မြေကိုရှင်းလင်းနိုင်တော့မယ့်အကြောင်းမနေ့တုန်းကပဲအင်ဂျီရောမှာသတင်းတောက်တွေကိုပြောခဲ့တာပါသမ္မတအဖြစ်စတင်တာဝန်ယူခဲ့စဉ်တုန်းကစစ်သွေးကြွတွေထိန်းချုပ်ထားတဲ့အခြေအနေနဲ့လက်ရှိအခြေအနေကိုနှိုင်းယှဉ်ထားတဲ့မြေပုံကိုပြသရင်းအပြည့်အစုံရှင်းလင်းနိုင်မှုလက်ထက်ကလောက်သာကျန်တော့တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာဘုံးပေါက်ကွဲမှု၃ခုဖြစ်ခဲ့တဲ့အတွက်အနည်းဆုံးလူ၅ယောက်သေဆုံးပြီးလူ၂၀လောက်ဒဏ်ရာရခဲ့ပါတယ်။နှစ်စဉ်လူထောင်ထဲချီတက်ရောက်လေးရှိတဲ့ပါရှန်နှစ်တစ်ကူပွဲတော်နော်ရုစ်ပထမနှစ်ကျင်းပနေတဲ့အချိန်မြို့တော်အနောက်ပိုင်းကကာတီစာခီဘုရားကျောင်းကိုဘုရားကျောင်းအနီးကိုအဝေးထင်းဘုံးနဲ့ဖောက်ခွဲခဲ့တာပါ။ဒီပေါက်ကွဲမှုကဘာတူလက်ချက်လဲဆိုတော့မသိရသေးပါဘူး။အရင်ကတော့ဆွန်နီအစ္စလာမစ်စစ်သွေးကြွတွေကကဘူးမြို့မှာရှိတဲ့ရှီးယိုက်လူနည်းစုမွတ်စလင်တွေကိုပစ်မှတ်ထားတိုက်ခိုက်တာတွေကြိမ်ဖန်များစွာလုပ်ခဲ့မှုပါတယ်။မိုင်းဘုံလေးလုံးကိုစာခီဘုရားကျောင်းအနာအာလီအဘတ်ဆေးရုံတစ်ဝိုက်ကပန်းခြံထဲမှာမြုပ်ထားတာဖြစ်ပြီးသုံးလုံးပေါက်ကွဲခဲ့တာပါ။ကြံဘုံတစ်လုံးကိုရဲကရှင်းလင်းခဲ့တယ်လို့ကဘူးရဲတပ်ဖွဲ့ပြောခွင့်ရဘာစာမူဂျာဟစ်က VOA ကိုပြောပါတယ်။မနစ်တုန်းကလည်းရုစနစ်တကူပွဲတော်ကျင်းပနေချိန်ဒီဖျားကြောင်းနာမှာပဲလူ29ဦးသေဆုံးပြီး50လောက်ဒဏ်ရာရခဲ့တာပါအာဖဂန်နစ္စတန်မှာအရဲသားနဲ့စစ်တပ်ကသေဆုံးသူအရေအတွက်ဟာမနစ်က12ရာခိုင်နှုန်းအထိမြင့်တက်ခဲ့တယ်လို့အာဖဂန်တီးခြားလူအခွင့်အရေးကော်မရှင်စစ်တမ်းတွေအရသိရပါတယ
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုက်တိုမီတာ19 kHz 1068မြောက်လိုက်တိုမီတာ19 kHz 15565နဲ့လိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ VOA American အသံမြန်မာဝိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေအတွက်တမရကဝဲဦးစီးချုပ်ကိုတန်ခတ်ရေးယူဖို့အမေရိကန်ထက်လွတ်တော်မတ်တီကတိုက်တွန်းလိုက်ကြပါတယ်။ဆိုရတဲ့လူခွင့်ရေးချိုးဖောက်မှုတွေပေါ်နိုင်ငံတကာတိုင်ဝမ်ကအကြီးကျယ်ပြစ်တင်ရှုတ်ချနေမယ်သိစာထင်ရှားတဲ့တိုးတက်မှုတွေမတွေ့ရသေးတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ဖွန်ပီယိုနဲ့ဗန်နိုင်းဝန်ကြီးစတီဖန်မနူချင်တို့ထံပြောပို့တဲ့စာထဲမှာထက်လွတ်တော်မတ်လေးဦးကပြောဆိုထားကြတာပါ။ထက်လွတ်တော်မတ်တီရဲ့စာထဲမှာတော့အခြေခံလူခွင့်ရေးကိုချိုးဖောက်တဲ့လိုရည်တွေပေါ်အမေရိကန်ကသီးခံမှာမဟုတ်ချောင်ပြတ်သားဖို့လိုတဲ့အတွက်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပါဝင်တခြားထိတ်တဲအရာရှိတွေကိုပိတ်ဆို့တန်ခတ်ရေးယူဖို့တိုက်တွန်းထားပါတယ်။အမေရိကန်ရဲ့ပိတ်ဆို့တန်ခတ်ရေးယူမှုတွေဟာရိုဟင်ဂျာနဲ့တခြားတိုင်းရင်းသားလူနည်းစုတွေပေါ်လူခွင့်ရေးချိုးဖောက်မှုမျိုးတွေလို့အထောက်အထားတွေနဲ့အထင်ရှားတွေ့နေရတဲ့လိုရည်တွေအတွက်တာဝန်ခံမှုရှိအောင်ပြင်းပြင်းထန်ထန်သတိပေးဖို့ရည်ရွယ်ထားတာဖြစ်ပေမဲ့သမတ်ဒေါ်နယ်ထရန့်ဆွေးရကတော့တစုံတရာအရေးယူတာမရှိတဲ့အကြောင်းလည်းဖော်ပြထားပါတယ်။အမေရိကန်ဗန်နိုင်းဝန်ကြီးဌာနကတော့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်ပြီးမြန်မာစစ်တပ်ကတပ်မှုလျောက်ကိုပြီးခဲ့တဲ့ဩဂုတ်လထဲမှာပဲအရေးယူတန်ခတ်ထားပေမဲ့ထက်လွတ်တော်မှတ်တွေကတော့လုံလောက်မှုမရှိတဲ့အကြောင်းနိုင်ငံတကာလူခွင့်ရေးချိုးဖောက်မှုတွေကိုအရေးယူနိုင်မှုပြတ်ထန်းထားတဲ့မက်ဂနစ်ကီအယ်ရီယာမြန်မာစစ်တပ်ကြီးကဲကိုအရေးယူပြီးအမေရိကန်မှာပိုက်ဆံမှုတွေရှိရင်ထိချုပ်သွားဖို့နဲ့ပြည်ဝင်ခွင့်တားမြစ်ဖို့လည်းတိုက်တွန်းခဲ့ကြတာပါရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာအစိုးရနဲ့မြန်မာစစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေသလောက်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတာမရှိကြောင်းနဲ့ကျူးလွန်မှုတွေကိုပေါ်ထုတ်ရေးယူတာတွေရှိခဲ့ကြောင်းလည်းတုံ့ပြန်ထားကြပါတယ်
American နဲ့တရုတ်နှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ရသွားရင်နောက်မှာ American ကတရုတ်ပေါ်ချမှတ်ထားတဲ့ကုန်သွယ်ခွင်တွေကဆက်ရှိနေနိုင်တဲ့အကြောင်း American သမ္မတ Donald Trump ကမနေ့ဗုဒ္ဓဟူးနေ့မှာသတင်းတောက်တွေကိုပြောပါတယ် American နဲ့တရုတ်တို့ထောက်လျှောက်ညှိနှိုင်းလာတဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေအဆင်ပြေတဲ့အကြောင်း Trump ကပြောလိုက်ပြီးဆက်လက်ဆွေးနွေးသွားဖို့ကိုလည်း American ကုန်သွယ်ရေးကိုယ်စားလှယ် Robert Lighthizer နဲ့ဗန်နာရေးဝန်ကြီး Steven Mnuchin တို့မကြမီရဲ့အနည်းငယ်အတွင်တရုတ်နိုင်ငံကိုသွားမှာဖြစ်ပါတယ်တကယ်လို့ကုန်သွယ်ရေးသဘောတူညီချက်ရပြီးရင်နောက်မှာအမေရိကန်ကတောင်းဆိုထားတာတွေကိုတရုတ်ကလိုက်နာနေတယ်လို့အမေရိကန်ကယုံကြည်မှတရုတ်အပေါ်ချမှတ်ထားတဲ့အခွန်တွေကိုဖယ်ပြီးမယ်လို့သမ္မတထရမ့်ကအညွှန်းပြောဆိုလိုက်တာပါ အမေရိကန်ကတရုတ်ပေါ်အခွန်လျှော့ချပေးမယ်ဆိုပြီးညှိနှိုင်းရင်တရုတ်ဘက်ကလက်ခံလုပ်တယ်ဆိုပေမဲ့တရုတ်သမ္မတဆီဂျင်းပင်အနေနဲ့အမေရိကန်ဘက်ကအခွန်တစ်ခုမှလျှော့မပေးဘဲနဲ့တော့ဘာသဘောတူညီချက်မှလက်ခံမှာမဟုတ်ဘူးလို့ယူဆတဲ့အကြောင်း Brookings Institute ကပညာရှင်တယောက်ကသုံးသပ်ပါတယ်။စီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်တို့ဟာဒေါ်လာတန်းထောင်နဲ့ချီတဲ့ပို့ကုန်တွေအပေါ်ကြီးမားတဲ့အခွန်အထုပ်တွေအပြန့်အလှန်စီးကျက်ကောက်ခံနေပြီးသဘောတူပြည်လည်မှုရရှိရေးအတွက်လက်အတန်းကြာညှိနှိုင်းနေခဲ့ကြတာဖြစ်ပါတယ်။
အာဖရိကတိုက်တောင်ပိုင်းတစ်လျှောက်ဆိုင်ကလုန်းအီဒန်ဝင်ရောက်ခဲ့ရကလူပေါင်းရာနဲ့ချီသေဆုံးခဲ့တဲ့မိုဇမ်ဘစ်နိုင်ငံမှာနိုင်ငံတော်ဝန်ထမ်းချင်းနေ့ဖြစ်သုံးရက်ကြာသတ်မှတ်ကျင်းပနေပါတယ်။မိုဇမ်ဘစ်ဇင်ဘာဝေနဲ့မလာဝီနိုင်ငံတွေမှာမုန်တိုင်းတန်ကြောင့်သေဆုံးသူရေအတွက်စုစုပေါင်းကတော့300ကျော်အထိရှိခဲ့တာပါ။မိုးလေဝသခန့်မှန်းသူတွေကတော့ဒီနေ့ထိမိုးတိထံရွာသွန်းနိုင်တဲ့အကြောင်းခန့်မှန်းထားပြီးရေကြီးရေလျှံမှုတွေလည်းဆက်လက်ဖြစ်ပွားနေပါတယ်။မုန်တိုင်းတန်ခံခဲ့ရတဲ့အတွက်အကူအညီတွေလိုအပ်နေတဲ့သူတွေထံအရေးပေါ်ပစ္စည်းပေးရနိုင်မှုလည်းအကူအညီပေးရေးအဖွဲ့အစည်းတွေကကြိုးပမ်းနေကြပါတယ်။ကူညီလိုအပ်ချက်တွေကိုလေ့လာဆန်းစစ်နေတယ်လို့ဒီချိန်ထဲမှာပဲအရေးပေါ်စားနေခါကူညီတွေကိုရဲရင်နေနဲ့တည်ဆောင်ပြီးရေဘေးနဲ့မွန်တိုင်းတင်ဒေသတွေမှာဖြန့်ဝေနေတဲ့အကြောင်းလဲကမ္ဘာစားနေခါအစီအစဉ် WFP ရဲ့အရေးပေါ်ဌာနညွှန်ကြားရေးမှူးကပြောဆိုခဲ့တာပါ။အိန္ဒိယနိုင်ငံတွေကမြေရီရှမ်းချစီစဉ်ခဲ့တဲ့အတွက်မိုဇမ်ဘစ်နိုင်ငံကတော့မွန်တိုင်းတန်အဆိုးဆုံးခံခဲ့ရတာဖြစ်ပါတယ်။ပြင်းပြင်းထန်ထန်ထိခိုက်ပျက်စီးခဲ့ရပြီးအလံဝေးတဲ့ဒေသတွေမှာပိတ်မိနေသူတွေထံရောက်နိုင်မှုခက်ခဲခက်ခဲကြိုးပမ်းနေရတဲ့အကြောင်းလဲအရေးပေါ်ကူညီပေးအေဂျင်စီတို့ကပြောဆိုနေကြပါတယ်။မိုဇမ်ဘစ်နဲ့တောင်အာဖရိကနိုင်ငံတွေကတော့လေကြောင်းကနေကယ်ဆယ်ရေးနဲ့စားနပ်ရိက္ခာဖြန့်ချီရေးအစီအစဉ်တွေကိုဆောင်ရွက်နေကြတာပါ။ယောဘတ်သမ္ကEU နဲ့အတူနိုင်ငံကအကူအညီပေးအဖွဲ့အစည်းတွေကလည်းဗန်နာရေးနဲ့တရုတ်ပို့ဆောင်ရေးအကူအညီတွေပေးရနေကြသလိုဗြိတိန်နဲ့ RSO များပြည်တော်စု UAE တို့ကလည်းအကူအညီပေးဖို့ကြေပေးထားပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကတော့မိတ်ဖက်တွေနဲ့အတူအကူအညီကယ်ဆယ်ရေးညှိနှိုင်းဆောင်ရွက်မှုတွေမှာအကူအညီပေးနေတဲ့အကြောင်းလည်းပြောဆိုထားပါတယ်။
American ပြည်ထောင်စုမှာ2018ခုနှစ်တွင်တိုက်ခတ်ခဲ့ပြီးလူများပြားသေးပျက်စီးခဲ့ရတဲ့ Hurricane မုန်တိုင်း Florence နဲ့ Michael နာမည်တွေကိုမုန်တိုင်းအမည်စည်းင်းကနေထုတ်ပယ်လိုက်ပါတယ်။2024ခုနှစ် Hurricane ရာသီကစပြီး Florence နဲ့ Michael နေရာမှာ Francine နဲ့ Milton တို့ကိုအစားထိုးအသုံးပြုသွားမယ်လို့အမျိုးသားသမုတ်တရားနဲ့လေဒူးဆိုင်ရာဌာန NOAA ကဗုဒ္ဓဟူးနေ့ကထုတ်ပြန်ပါတယ်။ကမ္ဘာကုသလသမဂ္ဂမိုးလေဝသဆိုင်ရာအဖွဲ့အစည်းမှမုန်တိုင်းတွေကိုနာမည်ပေးဖို့အမည်စည်းင်း6ခုရှိပါတယ်။စည်းင်းတစ်ခုစီမှာအမျိုးသားအမျိုးသမီးကိုစားပြုနိုင်ငံတွေကိုအခရာစဉ်လိုက်တလဲစီထည့်သွင်းထားတဲ့အမည်ပေါင်း20ခုပါဝင်ပါတယ်ရှင
်။ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသင်းအောင်တို့ပြောပြခဲ့ကြတာပါ။အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းလွှာလေးထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ဘက်ကစစ်ရေးလှုပ်ရှားမှုတွေအကြောင်းနဲ့စပါမယ်ရှင်။ရခိုင်ပြည်နယ်မင်းပြားနယ်မြောက်ဦးမြို့နယ်အစပ်မှာမြန်မာစစ်တပ်နဲ့AA ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးလှုပ်ရှားမှုတွေကြောင်းဒေသခံပြည်သူတွေထိတ်လန့်နေပြီးလက်တလော့အဖြစ်ရွာသား3000လောက်နေရပ်ကနေတိတ်ရှောင်နေကြပါတယ်။ဒေသရင်းကျေးရွာတွေမှာမြန်မာစစ်တပ်ကဝင်ရောက်ရှင်းလင်းရှာဖွေတာတွေကျေးရွာသားတွေကိုဖမ်းဆီးတာတွေလုပ်နေတယ်လို့ဆိုကြပေမဲ့မြန်မာတပ်မတော်တာဝန်ရှိသူတွေကတော့ဒီဆွတ်ဆွဲချက်တွေကိုညှဉ်းဆန်ပါတယ်။ VOA သတင်းတောက်ကိုနိုင်ကွန်းအိမ်စုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
မြန်မာစစ်တပ်နဲ့ AA လက်နက်ကန်ဖွဲ့တွေကြားစစ်ရေးတင်းမာမှုတွေကြောင့်မင်းပြားနဲ့မြောက်ဦးမြို့နယ်အဆက်ပန်းမြောင်းနဲ့မြူချောင်းကျေးရွာတွေကနေထွက်ပြေးလာတဲ့စစ်ရှောင်ရွာသား3000ခန့်ဟာပန်းမြောင်းရွာကဖုန်ကြီးကျောင်း3ကျောင်းမှာခိုလုံနေရတယ်လို့ဖြေဖုံတင်ကျောင်းဆရာတော်ဥပညာဝန်သားကမိန့်ပါတယ
်။ရှင်ကတော့ဘုံကျောင်းကြီးမှာစစ်ရှောင်ကနေထုတ်ကြောအောင်မင်းရွာကျောင်းရဲ့ပရိသတ်တွေကိုကျောင်းရဲ့အကူလုံးကပန်းမြောင်းမှာကိုစစ်ရှောင်ကကိုတုံးစပါဝစီနေစီတယ်ပေါ့။သူတို့ကစစ်ရည်ကတနင်္လာနေ့ညနေပိုင်းတွေ
ဒီရွာသားတွေဟာမလ19ရက်မနေ့ကရောက်ရှိလာတဲ့စီးရင်ရလို့ဆရာတော်ကမိပါတယ်။တမတော်အနေနဲ့ရွာသွင်းဝင်ရောက်6လပြစ်ခတ်နေလို့ရွာသားတွေတိမ်းရှောင်နေရတာဖြစ်ကြောင်းပန်းမြောင်းရွာသားဥဖေဆန်းကပြောပါတယ်
။ကျွန်တော်တို့ရွာထင်းမှာစစ်တပ်ကလာပြီးတော့အင်းအေးတွေရှိရဆိုပြီးတော့ရွာကို6ပြစ်တယ်။ဒါနဲ့ရွာထင်းမှာကဘယ်သူမှလည်းမရှိဘူးရွာသားတွေပဲရှိတာ။ဟိုရွာသားတွေကကြောင်းလန်းပြီးတော့ခိုကျင်းနဲ့တူထားရတယ်။မနေ့ကနေ့ရှင်းလျှောက်တဲ့ရွာသားတွေကိုပြီးတော့လက်ပြမှုနဲ့အတွင်းထဲကိုပြစ်ချင်နေပါညာပြောတယ်။ရွာနာမှာလည်းလက်နက်ကြီးတွေကြားရောက်ပြီးတော့အင်းတွေပြက်ကြည့်တာရှိတယ်ခင်ဗျာလူတွေလည်းအထူးသဖြင့်ရှိပါတယ်ရွာသားတွေကအကုန်လုံးကြောက်လန့်ပြီးဘုံကြီးကျောင်းတွေမှာပြစ်ကုန်နေရပါတယ်ခင်ဗျာ
စစ်ဆောင်တွေဟာရွှေဘောင်တင်ကျောင်းမှာ1000အောင်မင်္ဂလာကျောင်းနဲ့ပရိယတိတက္ကရိုလ်ကျောင်းမှာ1000ရှိနေပြီးရေရှည်စားတောက်နေထိုင်ရေးအတွက်အခက်တွေ့နိုင်တယ်လို့ကူညီပေးရေးဖွဲ့ဝင်တွေကပြောပါတယ်
မလာစကိုရနေ့ကမြန်မာစစ်တပ်ကနေပန်းမြောင်ကြီးရွာထဲကိုဝင်ရောက်လာပြီးရွာသားရချီကိုလည်းအဲ့ဒီနေ့မှာဖမ်းဆီးစစ်ဆေးခဲ့ပြီးအဲ့ဒီထက်ကလေးဦးကိုပြန်မလို့သေးဘူးလို့ရွာသားဦးဖေးဆန်းကပြောပါတယ်တနေ့နဲ့လက်ကြီးတော့ချီလင်းနေရကြီးတဲ့ကလေးတောင်လေးတယောက်မှာဆိုလက်ကြီးကြီးကြီးတော့ရခင်ဗျကျွန်တော်တို့ပန်းမြောင်အုပ်စုမြောက်မြို့နယ်ဘက်ကဟိုဝန်ကြီးအုပ်စုအဲ့ဒီနှုတ်အုပ် လိုက်တဲ့ကြံခဲ့တဲ့လူကလျှောက်ပဲကြံခဲ့တယ်သူတို့ကတော့အခုတတိညာမလာသေးဘူ
းမြူချောင်းကြီးရွာကဥခင်မောင်ကျိုးအိမ်မောင်နဲ့ပန်းမြောင်ကြီးရွာကစိုးဝင်းနိုင်မောင်မြင့်သူတို့ကိုအေးအေးဖွဲ့နဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့အစိုးရသားကဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့သူကဆိုပါတယ်အဖမ်းဆီးခံရတဲ့ပန်းမြောင်ကြီးရွာကစိုးဝင်းနိုင်ရဲ့အမိဖြစ်သူကတော့သူ့သားကိုဘယ်နေရာမှာဖမ်းဆီးထားတာမသိရှိသေးဘူးလို့ဆိုပါတယ်
နေရာကိုလည်းမသိပါ
ဒေသခံတွေကနေမြန်မာစစ်တပ်ကရွာတွင်ဝင်ရောက်ပစ်ခတ်ဖမ်းဆီးမှုတွေလှုပ်ဆောင်နေတယ်လို့ပြောဆိုနေတဲ့အပေါ်မှာအနောက်ပိုင်းတိုင်းစစ်ဌာနချုပ်သမ္မတပြောခွရဘူမူကြီးဝင်းစော်ဦးကတော့အခုလိုညင်းဆိုပါတယ
်ဖမ်းဆီးထားတာမရှိပါဘူးခင်ဗျာကျွန်တော်တို့အဲ့ဒီပန်းမြောင်းမှာမရှိဘူးခင်ဗျာဟိုအဲ့အရာတွေနဲ့ပတ်သက်ပြီးတော့လေဟုတ်လားအေးတောင်းကျမ်းတွေကပြစ်လို့ဆိုပြီးတော့မှဒဏ်ရသွားတဲ့ကောင်လေးအဲ့မှာတယောက်ရှိတယ်လူငယ်လေးတယောက်အဲ့အရာတွေသတင်းထုတ်ပြန်ပြီးဖြစ်တယ်ခင်ဗျာ
မလာဆက်ရှိရနေ့ကလည်းမြောက်ဦးမြို့ပေါ်လက်နက်ကြီးနဲ့လက်နက်ငယ်တွေပစ်ခတ်မှုဖြစ်ပွားခဲ့ပြီးဒေသခံ6ဦးခန့်တန်ရာရရှိခဲ့ပါတယ်။တမတော်ဘက်ကတော့ရခိုင်လက်နက်ကန်အေအေဖွဲ့ကနေမြောက်ဦးမြို့ပေါ်အိမ်တွေကနေနေရာယူပြီးလုံခြုံရေးယူပြီးပြန်လာတဲ့တမတော်ကိုပစ်ခတ်ခဲ့လို့ပစ်ခတ်တက်ကတ်မှုတွေဖြစ်ပွားတယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်။ရခိုင်တမတော်ဘက်ကတော့မြောက်ဦးမြို့ပေါ်မှာသူတို့နဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ညင်းဆိုထားပါတယ်။အမျိုးသားပြန်လည်တင်မြရေးနဲ့ငင်းချမ်းရေးပုံစံနဲ့ NPC နဲ့ NC လက်မှတ်ရေးသွင်းခြင်းမရှိသေးတဲ့တိုင်းဒါလနက်ကရှေ့ဖွဲ့တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးနေတဲ့တစ်ချိန်တည်းမှာပဲတစ်ဖက်မှာလည်းရခိုင်ပြည်နယ်အတွင်းမှာတော့ပြစ်ခတ်တိုက်ခိုက်မှုတွေကမရသနိုင်သေးသလိုတိုက်ပွဲကျူးဆက်ကြောင့်ဒေသခံ 1,000 ကျော်စစ်ဘေးသိမ်းရှောင်နေရဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ
နိုင်ကိုအိမ်ပြောပြသွားတာပါရှင်အဖြူရောင်နယ်မြေဖြစ်တဲ့ရခိုင်ဒေသတွင်လက်နက်ကိုင်ဖွဲ့တွေဝင်ရောက်ခြေချတာဟာလုံခြုံရေးချိန်ချမှုဖြစ်တာကြောင့်အစိုးရဘက်ကထိုက်တဲ့နယ်လုံခြုံရေးအတွက်တာဝန်ယူဆောင်ရွက်ပေးနေတာသာဖြစ်ကြောင်းမြန်မာနိုင်ငံငြိမ်းချမ်းရေးကော်မရှင်အကြီးအကဲကပြောလိုက်ပါတယ်။ NRPC အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနနဲ့အပြစ်ရစာချုပ် NCA ကိုလက်မှတ်မရေးထိုးရသေးတဲ့လက်နက်ကိုင်ဖွဲ့တွေဒီကနေ့နေပြည်တော်မှာတွေ့ဆုံစဉ်အခုလိုပြောဆိုသွားတာဖြစ်ပါတယ်။ဒီအစည်းအဝေးအတွင်းနှစ်ဖက်အကြားတိုက်ပွဲတွေလျှော့ချဖို့အပါအဝင်သဘောတူညီချက်အချို့ရရှိခဲ့တယ်လို့လည်းသိရပါတယ်။ VOA သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့မြို့သားပြန်လည်တင်ပြရေးနဲ့ငင်းချမ်းရေးဘူဌာန NRPC ဖိတ်ကြားကျင်းပတဲ့ငင်းချမ်းရေးဆွေးနွေးပွဲကိုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းဟန်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့လုံးကအားလုံးပါဝင်တက်ရောက်ခဲ့ပါတယ်။ဒီဆွေးနွေးပွဲမှာ NRPC ဒုဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကနှုတ်ခွန်းဆက်အမှားစကားပြောကြားရမှာဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်လက်နက်ကိုင်ပြည်ပခန့်တွေခြုံငိမ့်ဖို့အတွက် NCA မှာပါဝင်လက်မှတ်ရေးထိုးဖို့ကိုအလေးထားပြောကြားပါတယ်။လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့လည်းအခုလိုထည့်သွင်းပြောဆိုပါတယ
်။ရခိုင်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေဟာမြစ်ကြီးဖက်ကိုလက်ခံသည်လက်မခံသည်ဆိုတဲ့သဘောကြောင့်ဖြစ်ပွားနေခြင်းမဟုတ်ပါဘူး။ရခိုင်ပြည်နယ်ဟာအဖြူရောင်နယ်မြေဖြစ်ပါတယ်။အဖြူရောင်နယ်မြေကိုလက်နက်ကိုင်ဖွဲ့စည်းတွေချင်းချဖို့ကြိုးစားခြင်းဟာလုံခြုံရေးကိုချင်းချမှုဖြစ်တဲ့အတွက်အစိုးရဘက်ကထိုက်တဲ့လုံခြုံရေးဆောင်ရွက်ချက်တွေကိုဆောင်ရွက်နေခြင်းသာဖြစ်ပါလေဆိုတာနားလည်သဘောပေးဖို့လူ့အကြောင်းတင်ပြလိုပါတယ
်။ဆက်လက်ပြီး NCA လမ်းကြောင်းမှာပါဝင်ရေးအတွက်အခုလိုပြောပါတယ်
။နှစ်ပေါင်း80ကျော်ကြာမြင့်ပြီဖြစ်တဲ့ပြည်တွင်းလက်နက်ကိုင်ပြည်ပကတ်တွေရဲ့သင်ငန်းဆောင်နဲ့အခုလက်ရှိရခိုင်ပြည်နယ်ရဲ့ပြည်သူတွေရဲ့အခြေအနေတွေဟာလက်နက်ကင်ပြီးတော့အခွင့်အရေးတွေတောင်းဆိုနေမဲ့အစားနိုင်ငံရေးစပွဲဝိုင်းကိုလာရောက်ချဖို့ကျွန်တော်ဖိတ်ခေါ်ပြီးတော့ဤနယ်ကြောက်ကြလိုပါတယ် NC လမ်းကြောင်းနဲ့ညီငယ်ဖြစ်စင်မှာပေါင်းဝင်လာဖို့အစိုးရနဲ့တပ်မတော်ကညီငယ်တကားကိုအမြဲတမ်းပဲဖွင့်ပြထားပါတယ်
ဆွေးနွေးပွဲအတွင်းမှာဖွဲ့စည်းတည်တည်ကလက်ရှိကြုံတွေ့နေရတဲ့ပြဿနာတွေကိုတင်ပြညှိနှိုင်းခဲ့ပြီးတဲ့နောက်မှာအချက်၅ချက်အပေါ်သဘောတူညီခဲ့ကြကြောင်းဆွေးနွေးပွဲအပြီးမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစော်ချေကအခုလိုပြောပါတယ
်ကျွန်တော်အချက်၅ချက်ရနံပါတ်၁ကတော့လက်ရှိဖြစ်ပေါ်နေတဲ့လက်နက်ကိုင်တိုက်ပွဲတွေဆွတ်ချနိုင်ရေးအတွက်ဆက်လက်ညှိနှိုင်းကြိုးပမ်းသွားမယ်နံပါတ်၂ကတနိုင်ငံလုံးဒီနေ့အကြမ်းမှုကိုထိန်းသိမ်းနိုင်ရေးအတွက်ဆက်လက်ညှိနှိုင်းကြိုးပမ်းကြမယ်နံပါတ်၃ကဒေသဖွံ့ဖြိုးရေးနဲ့ဒေသခံပြည်သူများရဲ့အတွက်နှစ်ခလုံးကလေးထားဆောင်ရွက်ကြမယ်။နံပါတ်၄က မျိုးသားပြည်နယ်သမ္မတရေးနဲ့ငြိမ်းချမ်းရေးအတွက်အရင်ကကြောင်းပြဖြစ်တဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးနဲ့ငြိမ်းချမ်းစွာဖြေရှင်းကြမယ်။နံပါတ်5ကတော့နှစ်ဖက်အဆုံးဖြတ်ပေးနိုင်တဲ့ပုံပုံများပါဝင်တဲ့တွဲဆောင်ဆွေးနွေးမှုတွေအကြာခဏဆက်လက်ပြုလုပ်သွားမယ်လို့ကျွန်တော်သဘောတူနိုင်ခဲ့ပါတယ်
။တွဲဆောင်ဆွေးနွေးမှုတွေကိုနှစ်လတစ်ကြိမ်ဆွေးနွေးဖို့အကြံပြန်သတ်မှတ်ခဲ့ကြောင်းနဲ့တွဲဆောင်ဆွေးနွေးပွဲတွေရဲ့အကျိုးရလဒ်ပေါ်မူတည်ပြီးတမရော့ဘက်ကအပြည့်ရကာလကိုနှစ်လတစ်ကြိမ်ဓမ္မမဟုတ်လေးလတစ်ကြိမ်တက်တန်းတိုးမြင့်ပွဲရှိကြောင်းလည်းဥစော်ထေးကပြောပါတယ်။ရခိုင်မျိုးသားအဖွဲ့ချုပ် ULA AA ရဲ့ကိုယ်စားလှယ်ဗိုလ်မှူးကြီးကျော်ဟန်က
ဒီအချက်တွေကိုနှုတ်ဦးနှစ်ဖက်ကမှန်မှန်ကန်ကန်အကောင့်တွေဖော်ကြမယ်ဆိုလို့ရှိရင်စေတနာမှန်မှန်နဲ့အကောင့်တွေဖော်ကြမယ်ဆိုရင်တော့ကျွန်တော်တို့တိုက်ပွဲတွေကပြောချဖို့အလားအလာရှိတယ်။ဒါပေမဲ့အဲ့ဒါကိုဒီနေ့ဆွေးနွေးရရလဲအရာအကောင့်တွေမပေါ်ဘူးဆိုရင်တော့အရင်တိုင်းပဲရှိမှာဖြစ်တယ်။
အဖြူအောင်နေမြေမှာလက်နက်ကင်အဖွဲ့တွေအခြေချတာနဲ့ပတ်သက်လို့ဗိုလ်မှူးကြီးကျော်ဟန်ကရခိုင်ပြည်သူတွေကိုကာကွယ်ဖို့အတွက်ရခိုင်တမ်ရော်ကိုရခိုင်ပြည်မှာတည်ရှိရေးဟာသူတို့အဖွဲ့ရဲ့ရည်မှန်းချက်ဖြစ်ကြောင်းပြောဆိုပါတယ်။ဒီနေ့ဆွေးနွေးတဲ့အဖွဲ့ရှိဖွဲ့မှာ UWSA ဝ NTAA မိုင်းလာ SSPP ရှမ်းနဲ့ KNPP KNE အဖွဲ့တွေဟာအစိုးရနဲ့ bilateral ကနှစ်ဖက်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားပြီး KIO ကချင် MNDAA ကိုကန် PSLF TNLA တအံပလောင်နဲ့ ULAAA ရခိုင်အဖွဲ့တွေကတော့ bilateral စာချုပ်ကိုလက်မှတ်မရေးထိုးရသေးသလိုအစိုးရတက်မတော်နဲ့တိုက်ခိုက်နေစေအဖွဲ့တွေဖြစ်ပါတယ်။သူတို့တွေဟာ bilateral စာချုပ်ကိုလက်မှတ်ရေးထိုးရေးအတွက်အဓိကဆွေးနွေးခဲ့ကြပါတယ်
။ဆိုရရှင်များရှင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြမအစိုးရနောက်တပ်မတော်တာဝန်ရှိသူတွေအကြားညီညာရေးအတွက်ဆွေးနွေးတာတွေရှိနေပြီမဲ့လို့လဲတိုက်ပွဲတွေကပြင်းထန်နေသေးပါတစ်ချိန်တည်းမှာပဲတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCE အပါအဝင်ညီညာရေးလုပ်ငန်းစဉ်အပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တန်တရာသဘောထားတွေကလည်းထွက်ပေါ်နေပါတယ်ညီညာရေးဆွေးနွေးမှုတွေတိုးတက်မှုရဖို့လက်ရှိလုပ်ငန်းစဉ်မှာအပြောင်းအလဲတွေလုပ်ဖို့လိုအပ်နေပါပြီလားချင်းကနိုင်မဲ့နီလန်းအစ်စ်တွေဘာရီများရှိနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။ VOA American တန်ရဲ့တိုက်ရိုက်လေးလိုင်းစနေကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေညတိုက်ရိုက်လေးလိုင်းစနေကအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုအိန္ဒိယချင်းထိုင်းနိုင်ငံမှာမကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲအကြုံမြင်ကွင်းကိုပြောပြပါမယ်ရှင်။ထိုင်းနိုင်ငံမှာလာမယ့်တနင်္ဂနွေနေ့ကျင်းပမယ့်ရွေးကောက်ပွဲအတွင်းစစ်တပ်ကိုစန့်ကျင်တဲ့တောင်ပိုင်းဒေသကလူတွေအများအပြားမဲပေးကြလိမ့်မယ်လို့မျှော်လင့်နေကြပါတယ်။ဒါပေမဲ့အစိုးရကစန့်ကျင်သူတွေပေါ်မှာထိန်းချုပ်ကန့်သတ်မှုတွေပြုလုပ်နေတာကြောင့်စစ်တပ်ပဲနောက်ထပ်သက်တမ်းတစ်ခုအုပ်ချုပ်ခွင့်ရလိမ့်အောင်မယ်ဆိုပြီးမဲဆန္ဒရှင်တွေနဲ့အတိုက်ခံနိုင်ငံရေးသမားတွေကြားစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ဒီအကြောင်း VOA သတင်းတောက် Steve Sanford ထိုင်းနိုင်ငံကနေသတင်းပေးပို့ထားတာကိုကိုစောဝင်းလိုင်ကပြောပြပါမယ်ရှင်။
2014ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းထိုင်းနိုင်ငံတောင်ပိုင်းမှာစစ်တပ်ရဲ့အုပ်ချုပ်မှုအပေါ်နိုင်ငံရေးအရာဆန့်ကျင်မှုတွေကြီးထွားလာနေတာပါ။ဒါပေမဲ့အဲ့ဒီလိုဆန့်ကျင်မှုတွေကစစ်အာဏာသိမ်းကောင်းဆောင်ဝန်ကြီးချုပ်ပရာယုတ်ချန်အိုချာအနေနဲ့လေပြေသွေးပြီးတောင်ပိုင်းမှာနိုင်ငံရေးမဲဆွတ်စည်းရုံးမှုတွေလှုပ်ဆောင်မှုကိုတော့မဟန်တားနိုင်ပါဘူး။ဝန်ကြီးချုပ်အနေနဲ့ဘယ်လိုပဲမဲဆွတ်စည်းရုံးနေပေမဲ့လည်းဒေသရင်းကအခြေအနေတွေကိုပိုပြီးသိရှိနားလည်တဲ့နိုင်ငံရေးပါတီကိုသာမဲပေးမယ်ဆိုတဲ့တပန်တနိုင်စည်းဆိုင်ဖွင့်ရောင်းချနေတဲ့ပီချာကောက်လို့ဒေသခံတွေရဲ့သဘောထားကိုပြောင်းလဲအောင်စီယုံနိုင်ခြင်းမရှိသေးပါဘူး
။မာချာဆောလို့คุณรู้ว่าคุณมาจากไหนใช่มั้ยคะต้องมาจากประชาชนคือไม่มั่นใจผมตัวไม่มั่นใจว่าจ
ะตูเบก็ลาเลยสู่ว่าวินิจฉุติบาเลยลูรุก็เมเป้ไล่โตตက်ลาดาไม่รู้ปุ๊ลิตูเปลี่ยนอยู่ขันยามั้ยลูรอจําไม่ทันมาอูบะเป็ดโลเลยสู่ว่าမဲဆွယ်စည်းရုံးနဲ့ကာလမှာကိုယ်စလဲလောင်းတွေကကောင်းတာတွေကိုပဲပြောကြတာလေအရွေးခံရပြီးရင်တော့သူတို့ပေးထားတဲ့ဂရီတွေအတိုင်းလုံမပေးကြဘူးလေ
တောင်ပိုင်းဒီမိုကရက်ပါတီကလွတ်တော်ကိုယ်စလဲစက်ခွန်ခ ्यू ခေါင်းလိုပြန်ရွေးခံရမယ်လို့မျှော်လင့်နေတဲ့သူတွေအပါအဝင်အခုဒီချိန်ရွေးကောက်ပွဲမှာရှင်ပြိုင်မဲ့ကိုယ်စလဲလောင်းအရေးအတွက်ဟာ2011ခုနှစ်ထက်သုံးဆလောက်ပိုများလာပါတယ်ဒါပေမဲ့အစ်စ်ပြန်ရွေးဆဲထားတဲ့ဖွဲ့စည်းပုံကစစ်တပ်ကကြောရောက်နောက်ကပေးထားတဲ့ပါတီအနိုင်ရဖို့အခွင့်အရေးပိုများနေတာကြောင့်က คิวก้องอนเนี่ยอันนั้นยากไหมสุรามาติยาดีบ่าว
ว่าความแฟร์ตั้งแต่การออกแบบรัฐธรรมนูญมาแล้วต้องการให้มีพรรคเล็กพรรคน้อยออกแบบม
าอีกก็ว่าการเรียกย้อนได้มูชีเมลูจันโอร์เทมาวตัวนายเอาพอดีบงกบินท้าจาร์เอพีปาร์ติเงลีเรจ้าเมรีกวยตองเลยลูท้าวาร์เอถ้าจังตัวเบลล์ตัวเรามาอันนั้นยามาว่า
ကွထွေရီလူလာတဲ့မလေးမွတ်စလင်တွေနဲ့ထိုင်းတပ်ဖွဲ့တွေအကြားလွန်ခဲ့တဲ့ဒီနေ့ပတ်တွေအတွင်းတိုက်ပွဲတွေဖြစ်နေတာကြောင့်တောင်ပိုင်းမှာစစ်တပ်အုပ်ချုပ်မှုကပိုပြီးတည်တာထင်ရှားပါတယ်စစ်တပ်ကထင်မှားတဲ့ policy တွေချမှတ်လုပ်ဆောင်နေသေး၍ဒီဒေသမှာငြိမ်းချမ်းရေးရနိုင်မှာမဟုတ်ဘူးလို့စရီစွန်ပော့ဂျီပီရွန်စီလိုတောင်ပိုင်းဒေသစောင့်ကြည့်အဖွဲ့ကလေ့လာသူတွေကသုံးသပ်ကြပါတယ
် We have constitution that is not quite open for the general public.
အများပြည်သူအတွက်ပွင့်လင်းမှုမရှိတဲ့ထွေထွေချင်းတွေကရှိနေသလိုငါရှယ်လောလိုမျိုးဥပဒေတွေကလည်းရှိနေတဲ့အပြင်အရေးပေါ်ချင်းတွေကလည်းပြဋ္ဌာန်းထားဆဲဖြစ်ပါတယ်
။ထိုင်းနိုင်ငံကရွေးကောက်ပွဲကျင်းပဖို့အချိန်နှိကလာတဲ့အများစစ်မှန်တဲ့ဒီမိုကရေစီဟာရွေးကောက်ပွဲရလာတဲ့အတူထွက်လာလိမ့်မယ်လို့တောင်ပိုင်းအခြေစိုက်လေ့လာသူတွေကသုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ
။ဒီပညာနဲ့ပတ်သက်လို့ကမ္ဘာတဝန်း blog တွေမှာဘာရီရေးနေဆွေးနွေးနေကြတယ်ဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင်။
ဒီအမေရိကန်တန်ရဲ့ကြာသာပတင်းနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုလွှင့်နေတဲ့ရေဒီယိုအစီအစဉ်ကို VOA Internet ဆာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ကျမရေးမြမအရေးတုံ့တက်ချက်နဲ့တိုင်းရင်းသတင်းလာစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရမှာပါ။လိုင်းဒိုမီတာ25 32 51တို့ကနေဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါရဲ့ရှင်။အခုကြာသာပတိနေ့ညနေခင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။နယူးဇီလန်နိုင်ငံ Christchurch မြို့မှာမွတ်စလင်ဝိပုစု50လောက်ပြစ်ခတ်တပ်ဖြတ်ခံရပြီးသတင်းတစ်ပတ်ပြည့်တော့မဲ့အချိန်မှာပဲတပ်ခိုက်ရေးသုံး semi automatic နဲ့ automatic rifle တွေကိုတားမြစ်ဖို့ဝန်ကြီးချုပ်ချက်စင်နဲ့အားရန်ကကြေညာလိုက်ပါတယ်။ဒီနေ့ Wellington မြို့မှာဝန်ကြီးချုပ်ကတားမြစ်ချက်ကိုကြေညာရမှာတော့ကြီးစံမြောင်များထက်ပြင်းတဲ့ခြေကတွေတားမြစ် rifle တနတ်တွေကိုချေမိုး rifle လို့ပြစ်ခတ်နိုင်အောင်ပြောင်းလဲနိုင်တဲ့ကိရိယာတွေရောင်းချခွင့်ကိုလည်းပေးလိုက်တာပါ။ရှိနေပြီးသားအလားတူတနတ်တွေကိုပြန်လည်အနက်နိုင်မှုလက်နက်တွေပြန်လည်ဝယ်ယူမဲ့အစီအစဉ်ကိုလည်းဝန်ကြီးချုပ်ကကြေညာခဲ့ပါတယ်။နယ်သာနိုင်ငံကဒါတာတစင်းပေါ်မှာဒီသတင်းပတ်တဲ့လူသေးခြေတဲ့အထိပြစ်ခတ်မှုမှာတန်တရားရှိသူကိုလူသတ်မှုတွေနဲ့အကြမ်းဖက်ဝါဒဆိုတဲ့တက်ခိုင်အချက်စီမှုတွေနဲ့အတူအစိုးရရှင်တွေကတရားစွဲလိုက်ပါတယ်။လူ3ဦးသေဆုံးပြီးနောက်ထပ်3ဦးဒဏ်ရာခဲ့တဲ့တင်းလာနေတုန်းကပြစ်ခတ်မှုကိုတော့တူကီနယ်ဝါကော့ကမန်တန်နစ်တူတွေကကျူးလွန်ခဲ့တာဖြစ်နိုင်တယ်လို့လည်းအစိုးရရှင်တွေကယုံကြည်ထားကြတာပါ။ဥရောပသမဂ္ဂ EU ကနေဗြိတိန်ခေါ်ထွက်နိုင်ရေးဆက်လက်ဖြေရှာနိုင်မှုအတွက်အချိန်သုံးလတိုးပေးဖို့ဘယ်ချင်းနိုင်ငံ Brussels မြို့က EU ခေါင်းဆောင်တွေကိုဗြိတိန်ဝန်ကြီးချုပ်ထရီဆာမေးကတောင်းဆိုလိုက်ပါတယ်။ EU ကနေဗြိတိန်ခေါ်ထွက်ရေးအစိုးရမှသတ်မှတ်ထားတဲ့မလ29ရက်နေ့ထက်နောက်ထပ်အချိန်ပိုပေးဖို့အတည်ပြုနိုင်ပေးရေး EU ဖော်ဝင်29ရောက်ဘက်ကလည်းထောက်ခံမှုပေးရမှာပါ။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေအတွက်တပ်မတော်ကာဝေးဦးစီးချုပ်ကိုတန်ခတ်ရေးယူဖို့အမေရိကန်ထက်လွှတ်တော်မှတ်တွေကတိုက်တွန်းလိုက်ကြပါတယ်။ဆိုရတဲ့လူခွင့်ရေးချိုးဖောက်မှုတွေပေါ်နိုင်ငံတကာတိုင်ဝမ်ကအကြီးအကျယ်ပြစ်တင်ရှုတ်ချနေပေမဲ့တိကျထင်ရှားတဲ့တိုးတက်မှုတွေမတွေ့ရတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့ဗန်ဒါယဝန်ကြီးတွေထံပြပို့တဲ့စာရဲမှာထက်လွှတ်တော်အမတ်လေးဦးကပြောဆိုထားကြပါတယ်
။မလ21ရက်ကြာသာပတင်းနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ဂျိုဂေးဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်းအေရှာဆက်7ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။နောက်2နာရီကြာည9နာရီထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့ line meter 25 32 51တို့ကနေနားဆင်နိုင်ပါတယ်။ VO ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။ကျမခွာကြောပါရှင်။
This program has come to you from the Voice of America, Washington.
from Washington.